မန္တလေးမှာတော့တပ်ပေါင်းစုတပိတ်စစ်တောင်းထွက်ဖို့လူစုနေတဲ့အချိန်မှာပဲစစ်တပ်နဲ့ရဲကပြစ်ခတ်ဖြိုခွဲခဲ့လို့ဖမ်းဆီးခံရသူတွေရှိခဲ့ပါတယ်။မန္တလေးမှာပဲစစ်ကောင်စီတရင်ပေးလို့ဆွဆွဲခံရသူတဦးတနက်နဲ့ပြစ်ခတ်ရပြီးဒဏ်ရာရခဲ့ပါတယ်။ရန်ကုန်မှာတော့ဆန္ဒပြပွဲတွေဆက်ပြီးတော့ရှိခဲ့တယ်လို့ပောက်ကွဲမှုတွေလည်းဖြစ်ခဲ့ပါတယ်။ဒီအချိန်ကြီးအားလုံးကိုစူးစီးပြီးရန်ကုန်ကလာတဲ့တရင်မက်ခင်ဖြူထွေးပြောပြပေးပါရှင်။
ဒီကနေ့ညနေပိုင်းမန္တလေးမှာတပ်ပေါင်းစုတပိတ်ထွက်ဖို့လူစုနေချိန်မှာပဲစစ်တပ်နဲ့ရဲရောက်လာပြီးတော့ပြစ်ခတ်ဖြိုခွဲခံရတယ်လို့ပါဝင်သူတူကပြောပါတယ်
။3038မန္တလေးမြို့ရဲ့84နာမမိန်းနာမစုတုံးတော့ရှိသေးတယ်ပေါ့နော်ဒီထွက်ဖို့အတွက်စုတုံးရှိသေးတယ်သူတို့ဘယ်ကနေကျူတင်တင်းရလို့လည်းမသိဘူးရောက်ချလာပြီးတော့ဒီဝင်ဝတ်သူအတန်းဖက်ဝင်ရောက်ချုပ်ခွင်းတာပေါ့အမှတော့ကြည်ကြကြတော့ကျွန်တော်တို့လက်သေးချာမသိရသေးဘူး၄ရောက်ပါသွားတယ်လည်းပြောတယ်၆ရောက်ပါသွားတယ်ပြောတယ်ဘယ်နှစ်ရောက်ပါသွားတယ်ဆိုတော့ဟိုအခုချိန်ကြီးကိုတချို့တွေဆိုရောက်တော့မရောက်ကြသေးဘူးပေါ့နော်အဲ့လိုသူပေါ့စစ်ကောင်စီဘက်ကဝင်ပြီးဂျမ်းဘက်ဖြိုခွင်းဆောင်ရရတဲ့အတွက်အဲ့မှာလက်ရှိတော့အမှ၉ထဲမှာဖမ်းခါထားတယ်လို့အဲ့တော့ပဲသိရသေးတာခင်ဗျာ
ဒါပေမဲ့မန္တလေးတက္ကသိုလ်ကျောင်းသားကျောင်းသူများတပိတ်စစ်ကျောင်းချမ်းမြသာစီပညာရေးကျောင်းပေါင်းစုံတပိတ်စစ်ကျောင်းတွေကတော့ချီတက်နိုင်ခဲ့ကြပါတယ်ဒီနေ့တည့်ရက်ထဲမှာပဲမန္တလေးမြို့ချမ်းမြသာစီမြို့နယ်ကန္တာယာမြို့တက်မှာစစ်ကောင်စီတရင်ပေးလို့ဆွဆွဲခံရသူကြက်ခိုင်ဖူမျိုးရေးပါတီဝင်တဦးတနက်နဲ့ပြစ်ခတ်ရပါတယ်။ပြစ်တဲ့သူလို့တန်ရရှိတဲ့သူရဲ့အိမ်ကိုစစ်တပ်ကဝင်ရှာပေမဲ့မိမသွားခဲ့ဘူးလို့ဒေသခံတဦးက VOA ကိုပြောပါတယ်
။တစ်တတို့56 59ကြားကတန်ခိုင်ဖွဲ့ဝင်မို့တန်ခိုင်ပါတီဝင်မို့နော်။သူတို့မင်းဆိုတာသူကိုမဲ9နိုင်လောက်ကတနက်နဲ့လာပြစ်သွားတယ်။ဒါပြစ်သွားတာကဒီရက်9တော့ဝင်9ချက်ပဲ2ချက်မှ2ချက်ကလည်း set မှလားဆိုအရရစေးကိုပေါ်သွားတယ်သူကတော့မသိပါဘူးဘာမလို့ပြစ်တဲ့လူကိုပြည့်တဲ့လူကပြန်ပြောတော့ကျတော့အေးဟိုဝိုက်ရှာနေတော့ကြားတယ်လူတော့မမိအေးဟိုရှာနေရတော့သိရတယ်အေးဟိုရှာတော့သူပစ္စည်းကဘလို့ဟာလည်းမသိဘူးဟိုစံနာပြတော့ပနိုင်ဒီအဲ့ဒါတွေပဲတွေ့ရအဲ့ဒါတော့30တိချားတယ်အဲ့နောက်ပိုင်းနေတာတော့မတိရသေးဘူးနော
်ရန်ကုန်လှိုင်မြို့နယ်မှာတော့ဒီကနေ့မနက်ပိုင်းကပောက်ကွဲမှုနှစ်ခုဖြစ်ခဲ့တယ်လို့မနေ့ညပိုင်းကလည်းရန်ကုန်တိုင်းလှိုင်သာယာမြို့နယ်အမှတ်၁ရပ်ကွက်အထက10စာတင်ကျောင်းမှာပောက်ကွဲမှုဖြစ်ခဲ့ပါတယ်ဒီလိုပောက်ကွဲမှုတွေရှိနေတဲ့ကြားမှာပဲရန်ကုန်ပဟန်းမြို့နယ်ရီတာရှိလမ်းဟောင်းမှာစုဝေးဆန္ဒပြကြပါတယ
်အမြင့်ကျဖတ်စစ်စစ်ကျအမြင့်ကျဖတ်စစ်စစ်ကျအမြင့်ကျရေဘောတိုင်းက
ရာရှိတိုင်းက
ရေဘောတိုင်းက
ရာရှိတိုင်းကမီးရဲမီးရဲမီးရဲမီးရဲဟာဟာ
ကဲ့လေဟာဟာ
ရန်ကုန်မှာဆန္ဒပြတဲ့သူတွေအနေနဲ့ကိုနေထိုင်တဲ့မြို့နယ်မှာဇက်တိုက်ဆန္ဒပြတာမဟုတ်ဘဲအခုနောက်ပိုင်းမှာမြို့နယ်တွေပြောင်းပြီးဆန္ဒပြနေကြတယ်လို့ဆန္ဒပြဦးဆောင်လူငယ်တူကပြောပါတယ်
ဒီရန်ကုန်နယ်မြေတွေကျွန်တော်ဒီလိုလှုပ်ရှားမှုတွေနဲ့ဒီဗန်မှုတွေနဲ့မှာဆန္ဒပြအောင်ပြုလုပ်ခဲ့တယ်ဆက်စစ်တဲ့အမှုဖြစ်ရပြီးတော့ကျွန်တော်နောက်တစ်ခုနေရအောင်အပင်နာရမှာမလုပ်ရအောင်တော့ဆက်စစ်ဖြစ်ခဲ့တယ်ဒီစစ်ပါကြီးကကျွန်တော်မြို့နယ်တွေကနဲ့ဆိုတော့ဒီမြို့နယ်မှာပြရင်ဒီမြို့နယ်မှာရှိရတော့သူကသတိထားမိနေတယ်အဲ့တော့ဒါကိုဒီချိန်မှာကြာသူကတမဲမြန်အကုန်ဆွဲနေရတော့ကျွန်တော်ဒီအားလုံးနဲ့လုံခြုံရင်းရအောင်ကျွန်တော်နောက်ပြီးတော့ညနေညနေလူစီမီတို့တော့ကျွန်တော်ညနေကြောင်းမှလည်းလုပ်ရတယ
်ဆိုလာ24ရက်နေ့ညနေပိုင်းကမွန်ပြည်နယ်တထုံမြို့ဝီရောရီတကောမှာရေသွားဆော့ကြတဲ့လူငယ်အယောက်30ကျော်ကို PDF အဖွဲ့ဝင်တွေလို့ဆိုပြီးစစ်တပ်ကဖမ်းသွားတဲ့တဲ့ရင်လူမှုဆက်သွယ်ရေးမီဒီယာတွေပေါ်မှာပြန့်နှံ့နေပါတယ်လူငယ်တွေဖမ်းဆီးခဲ့ရတာနဲ့ပတ်သက်ပြီးမေးမြန်းဖို့နေမြေကရဲစခန်းကို VOA ကဆက်သွယ်ခဲ့ပေမဲ့အဆက်အသွယ်မရခဲ့တယ်လို့မိသားစုဝင်တွေကိုလည်းဆက်သွယ်လို့မရခဲ့ပါဘူး။မိသားစုဝင်တချို့ကတော့ဒီလူငယ်တွေဟာ PDF အဖွဲ့ဝင်တွေမဟုတ်ဘူးလို့မိသားစုတူကဆိုရှယ်မီဒီယာမှာရေးထားတာတော့တွေ့ရပါတယ်။ဖန်ဆီးခင်ရသူတွေကိုအကျိုးဆောင်ပေးနေတဲ့တထုံမျိုးကရှေ့နေတူကိုမေးတာမှာတော့ဒီသတင်းကိုသူကြားပေမဲ့အကူအညီတောင်းလာတာမရှိသေးဘူးလို့ပြောပါတယ
်။ကျွန်တော်စီတော့တယောက်မှဆက်သွယ်မရဘူး။ဒါပြောအကူအညီတောင်းတာမရှိသေးဘူး။
စစ်တပ်ကအာဏာသိမ်းခဲ့တာငားလာတဲ့ဝင်လာပြီဖြစ်ပေမဲ့အာဏာသိမ်းမှုဆန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေနိုင်ငံတော်ဝန်ဒေသတချို့မှာနေစဉ်လိုဆက်ရှိနေဆဲဖြစ်ပြီးဒီကနေ့မှလည်းလောင်းလုံတဝဲမြိုင်ဒဇယ်ခလေးဖားကန့်ပူးတလင်စတဲ့ဒေသတွေမှာကြေးရွာပေါင်းစုံတပိတ်အပါအဝင်ချိတက်ဆန္ဒပြပွဲတွေရှိခဲ့ပါတယ်ရှင်